အခုသတင်းထုတ်လွှင့်နေချိန်တွင်မှာပဲဂျနီဗာမှာလုပ်နေတဲ့လူခွင့်ရေးကောင်စီအစည်းအဝေးတွင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးမှုပေါမောက်ခရရင်လီကသူစုံစမ်းတွေ့ရှိထားတဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေရက်နဲ့ပတ်သက်လို့ကောင်စီအစည်းအဝေးတွင်တင်ပြအစီရင်ခံနေပါတယ်။ဒါ့အပြင်ဒီကနေ့မှာပဲပေါမောက်ခရရင်လီတင်ပြပြီးတဲ့နောက်အစည်းအဝေးမှာအချိန်ရှိသေးတယ်ဆိုရင်ဖြင့်မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်သောနိုင်ငံတကာအချက်လက်ရှာဖွေရေးဖွဲ့ IFFM ကလည်းပဲဆွေးနွေးတင်ပြဖို့ရှိပါတယ်။ပေါမောက်ခရရင်လီရဲ့တင်ပြချက်တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေပြန်ခေါ်ရေးကိစ္စအဟန့်အတားဖြစ်နေရတဲ့အခြေအနေတွေကိုလည်းထည့်သွင်းပြောဆိုပါရတယ်။ဒီပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မကြီးဦးကျော်မိုးထွန်းကပြန်လည်တုံ့ပြန်ပြီးတော့ခြေပါရမှာတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေပြန်လာရေးကိစ္စမှာအာဆာအဖွဲ့ရဲ့ချင်းချောက်မှုတွေရှိနေတယ်လို့ပြောဆိုသွားပါတယ်။ဒီကနေ့ရက်စွဲနဲ့ဒီကနေ့စောပိုင်းကထွက်လာတဲ့ IFFM ရဲ့နောက်ဆုံးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံထဲမှာရှိနေသေးတဲ့ရိုဟင်ဂျာ6000ဟာအကွက်ကြကြဖိနှိပ်ခံရပြီးလူမျိုးတုံးတက်ဖြတ်ခံရမယ့်အန်ဒရီအောက်မှာနေထိုင်နေကြရတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဘလူးအခြေအနေတွေဆိုတဲ့အသေးစိတ်ကိုတော့အစီအစဉ်စာထဲမှာစာမျက်နှာတရားကျော်ရှိတဲ့အစီအစဉ်စာထဲမှာအသေးစိတ်ဖော်ပြထားသလားဆိုတာမသိကြသေးပါဘူး။နိုင်ငံတွင်းမှာကြံနေသေးတဲ့လူဝင်ကြတွေအတွက်လူမျိုးတုံးတက်ဖြတ်ခံရမယ့်ချင်းချောက်မှုဆက်ရှိနေပါသေးတယ်လို့ FFM ဥက္ကဋ္ဌမာဇူဂီဒါရစ်မန်ကပြောပါတယ်။လူမျိုးတုံးတက်ဖြတ်မှုကိုတားဆီးဖို့စုံစမ်းစစ်ဆေးဖို့နဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ပြီးအပြစ်ပေးအရေးယူမယ်ထိရောက်တဲ့ဥပဒေပြဋ္ဌာန်းဖို့မြန်မာနိုင်ငံဟာပြက်ကွက်နေတယ်လို့လည်းမစ္စတာဒါရစ်မန်ကထောက်ပြသွားပါတယ်။အခုနောက်ဆုံးအစီရင်ခံစာထဲမှာလူနည်းစုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူခွင့်ရေးချိုးဖောက်ထားတာတွေနဲ့ဆိုင်တဲ့အချက်လက်အသစ်တွေလည်းပါလာပါတယ်။တခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AE နဲ့တိုက်ခိုက်နေတဲ့တပ်မတော်ဟာလက်နက်ကိုင်ပုံကံမှုအပေါ်အကြမ်းသားတွေထောက်ခံမှုမရှိအောင်တားဆီးဖို့အတွက်တခိုင်တိုင်းသားတွေရဲ့အသက်ရှင်တန်ရင်နီးလန်းတွေကိုဖျက်တောက်ထားတယ်။လူလူရဲ့လွတ်လပ်စွာသွားလာမှုကိုရောလူသားစာနာမှုအကူအညီပေးမှုတွေကိုပါကန့်သတ်ထားတာကြောင့်လူအများပြားဟာတံပိုးပန်းကြောင့်မလုံနိုင်တယ်လို့စာနာရေးခါလည်းမရနိုင်ကြဘူးလို့စင်ကစားမှာဖော်ပြထားပါတယ်။ရိုဝင်ကြလို့ခေါ်ဆိုသုံးဆွဲတာကိုမြန်မာဆွေရကလက်မခံသလိုဒီ INFFM အဖွဲ့ကလည်းလက်မခံပဲပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါဗျ။